Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီလ22ရက်ဗုဒ္ဓနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာပုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမက်ကင်ပြူတွေနဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါ။အမေရိကန်မှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြန်ပို့မယ်မူဝါဒအသစ်တွေအမိမြေလုံခြုံရေးဌာနကချမှတ်လိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတို့အမေခွဲအကိုတည်ဆုံးတဲ့ဖြစ်ရမှာတန်တရားရှိတဲ့မြောက်ကိုရီးယားတန်တမန်တူဦးအပါအဝင်မြောက်ကိုရီးယားနိုင်ငံသားနောက်ထပ်3ဦးကိုစစ်ဆေးခြင်းနဲ့လို့မလေးရှားရဲကပြောပါတယ်။2016ခုနှစ်တွင်ကမ္ဘာတဝန်းလူခွင့်ရေးကျင်းပဆိုးရွားခဲ့တယ်လို့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
The memo regarding the executive order border security and immigration enforcement improvements outlines the steps that DHS will take to secure the nation's southern border.
နေစာလုံခြုံရေးနဲ့တရားမဝင်နေထိုင်သူတွေနဲ့ပတ်သက်ပြီးတည်တင်းကြကြကင်တွယ်သွားဖို့ American Imperial ပြောခွင့်ရရှောင်းစပယ်ဆာပြောဆိုချက်ပါအပြည့်အစုံကိုနောက်ပိုင်းမှာနှาศင်ရပါမယ်ဒီအကြောင်းနဲ့အတူကမ္ဘာတဝန်းကနိုင်ငံရေးခေါင်းဆောင်တွေဟာသဘောထားကွဲလွဲမှုတွေနဲ့အန္တရာယ်ကြီးတဲ့အခြေအနေကိုဖန်တီးနေတဲ့ကြောင်း Amnesty International အဖွဲ့ရဲ့ပြောဆိုချက်နဲ့ရှမ်းပြည်နယ်မိုင်းကင်မြို့နယ်အတွင်းထော်လာဂျီကတိမ်းပေါက်လို့ចောင်းသားတချို့တည်ဆုံရတဲ့အကြောင်းစာတာတွေကိုနှาศင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ပြောပြပေးပါမယ်ရှင်
အမေရိကန်မှာတရားမဝင်နေထိုင်နေသူတန်ပေါင်းများစွာကိုမူရင်းနိုင်ငံတွေစီပြန်ပို့မဲ့မူဝါဒတွေကိုအမေရိကန်အမိမြေလုံခြုံရေးဌာနကချမှတ်လိုက်ပါတယ်။တမရဒေါ်နယ်ထရန့်ပြီးခဲ့တဲ့လကထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်နှစ်ခုကိုဘယ်လိုအကောင့်ထဲပေါ်မဲဆိုတာကိုအသေးစိတ်ဖော်ပြထားတဲ့လှုပ်ထုံးလုံနည်းတွေကိုအမိမြေလုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီကအင်္ဂါနေ့မှာထုတ်ပြန်တာပါ။အရင်တမရဘရက်ကိုဘာမားလက်ထက်တုန်းကတော့ရာဇဝတ်မှုကျူးလွန်ထားတဲ့တရားမဝင်နေထိုင်သူတွေကိုပဲဥတီချက်ထားပြီးမူရင်းနိုင်ငံတွေစီပြန်ပို့ခဲ့တာပါ။အရင်ကလုပ်ခဲ့တဲ့မူဝါဒတွေကိုဝန်ကြီးကယ်လီကပြန်ရောက်သိမ်းလိုက်ပြီးအခုဦးစားပေးလို့ဆောင်မဲ့မူဝါဒတွေကိုချမှတ်တာပါ။ရာဇဝတ်မှုတစ်ခုခုနဲ့အပြည့်ရှိကြောင်းဆုံးဖြတ်ခံထားရသူ၊ဒါမှမဟုတ်ဆွဲချက်တင်ခံထားရသူ၊ဆွဲချက်တင်နိုင်တဲ့ပြစ်မှုတစ်ခုခုကိုကျူးလွန်ထားသူ၊အစိုးရထောက်ပံ့ခြင်းကိုလိန်ညာရယူသူ၊လူမှုကြီးကြပ်ရေးတာဝန်ရှိသူတို့ရဲ့ဆုံးဖြတ်ချက်အရအများပြည်သူလုံခြုံရေး၊ဒါမှမဟုတ်နိုင်ငံတော်လုံခြုံရေးကိုချိန်ချောက်သူတွေကိုအဓိကဦးတည်ချက်ထားပြီးတော့ဖမ်းဆီးပြန်ပို့မှာဖြစ်ပါတယ်။ကလေးဘဝမှာအမေရိကန်ကိုတရားမဝင်ရောက်လာသူတွေ၊ဒါမှမဟုတ်အမေရိကန်နိုင်ငံသားသို့မဟုတ်အမေရိကန်နေထိုင်ခွင့်ရှိသူတွေရဲ့မိဘတွေကတရားမဝင်နေထိုင်သူတွေဖြစ်တယ်ဆိုရင်တော့အဲ့ဒီလူတွေကိုအရေးမယူပဲဆိုင်းငံ့ထားဖို့ညွှန်ကြားထားတဲ့သမ္မတဥပမာရဲ့အမိန့်တွေကိုတော့ဒီအတိုင်းပဲဆက်ထားသွားမှာဖြစ်ပါတယ်
။သတင်းဌာနတချို့ဟာဗတ်လိုက်ပြီးမမှန်မကန်သတင်းတွေကိုတမင်ရွယ်ချက်နဲ့ထုတ်ပြန်နေတယ်လို့ဆိုပြီးမီဒီယာတွေဟာအမေရိကန်ပြည်သူတွေရဲ့ရန်သူပဲလို့သမ္မတဒေါ်နယ်ထရမ့်ကတစိတ်တက်ပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့အင်ဘီရောပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုက်ဆာကသမ္မတဘက်ကနေကောက်ွယ်ပြောဆိုနေပါတယ်။အမေရိကန်ရဲ့အခြေခံဥပဒေပြင်ဆင်ချက်မှာဖော်ပြထားတဲ့အတိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍကိုသမ္မတကအထူးလေးစားပါတယ်လို့မစ္စတာစပိုင်ဆာကသတင်းထောက်တွေကိုပြောပါတယ်။ဒါပေမဲ့ဒါကနှစ်ဖက်စလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်လို့လည်းသူကပြောပါတယ်။တချို့သတင်းဌာနတွေဟာသတင်းတွေကိုမှန်မှန်ကန်ကန်မျက်မျှတတ်တာမတင်ပြပဲသူတို့လှုပ်ချင်တယ်လို့လုပ်နေတဲ့အပေါ်မှာသမ္မတကအခုလိုပြောဆိုပုံရတယ်လို့မစ္စတာစပိုင်ဆာကပြောပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကအချိန်ကြာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းမှာသတင်းထောက်တူကသတင်းမီဒီယာတွေကိုရန်သူလိုယူဆနေတဲ့သမ္မတထရမ့်အနေနဲ့သူ့ရဲ့ပြုမှုပြောဆိုပုံတွေကိုပြန်ပြီးတော့ရှင်းလင်းလို့စိတ်ဒါမှမဟုတ်နောက်တရရတာမျိုးရှိပါသလားလို့မေးခဲ့တယ်လို့ဒါကိုပြန်လည်တုံ့ပြန်တဲ့အနေနဲ့ဒီသတင်းမီဒီယာတွေနဲ့ပတ်သက်တဲ့သမ္မတထရမ့်ရဲ့စိုးရင်ချက်တွေကိုအင်ပီရောပြောခွင့်ရပုဂ္ဂိုလ်စပိုက်ဆာကပြန်လည်သုံးသပ်ပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ပြောသလိုမျိုးပဲလို့သတင်းတွေကတော့ဖြစ်မှန်ကန်မှုမရှိဘူးမမျှတဘူးလို့ဆိုတာမျိုးကိုတော့ဥပမာပြပြောဆိုတာမရှိခဲ့ပါဘူးရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ရဲ့အဖေတို့အမေခွဲကိုကင်ဂျွန်နမ်တည်ဆုံသွားတဲ့ဖြစ်ရပ်တွေတန်တရားရှိတဲ့မြောက်ကိုရီးယားတန်တမန်တူအပါအဝင်နောက်ထပ်မြောက်ကိုရီးယားနိုင်ငံသား3ဦးကိုစစ်ဆေးမေးမြန်းခြင်းနဲ့လို့မလေးရှားရဲတပ်ဖွဲ့ကဒီကနေ့ပြောလိုက်ပါတယ်။နောက်ထပ်တန်တရားရှိထားသူတွေထဲမှာတဦးကမလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကဒုတိယအတွင်းဝန်ဟျန်ကွန်ဆောင်ဖြစ်တယ်လို့ကွာလာလမ်ပူမြို့တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မလေးရှားရဲချုပ်ခါလစ်အဘူဘေကာကပြောပါတယ်။တခြားတန်တရားရှိသူတွေကတော့မြောက်ကိုရီးယားလေကြောင်းလိုင်းအဲခေါ်ယူမှာလုပ်တဲ့Kim Ok-il ဆိုသူနဲ့ Ri Ji-yoo လို့ဆိုသူမြောက်ကိုရီးယားနိုင်ငံသားတို့ဖြစ်တယ်လို့ပြောပေမဲ့နောက်ဆုံးလူနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့မပြောပါဘူး။နောက်ထပ်တန်တရားရှိထားသူတွေဟာကွာလာလမ်ပူမြို့တော်မှာပဲရှိနေသေးပြီးကိုယ်တိုင်လာပြီးအစ်စ်မခံဘူးဆိုရင်တော့အတင်းအကျပ်အစ်စ်ခံခံရမယ်လို့ရဲချုပ်ဘေကာကပြောပါတယ်။မလေးရှားနိုင်ငံကနေမြောက်ကိုရီးယားနိုင်ငံကိုပြန်ထွက်ပြေးသွားပြီလို့ယူဆထားတဲ့တခြားတန်တရားရှိသူမြောက်ကိုရီးယားနိုင်ငံသားတွေကိုမလေးရှားနိုင်ငံကိုပြန်ပို့ပေးဖို့လဲမလေးရှားရဲကမြောက်ကိုရီးယားအစိုးရကိုအကြောင်းကြားထားပါတယ်။အဲ့ဒီလူတွေဟာဒီဖြစ်ရမှာအကြီးအကျယ်ပါဝင်ပတ်သက်နေတယ်လို့ယူဆထားကြောင်း ဒ ဒါကြောင့်သူတို့ကိုဖမ်းဆီးပြီးပြန်လွှဲပေးရေးကူညီဖို့မြောက်ကိုရီးယားတန်ယုံကိုပန်ကြားထားကြောင်းမလေးရှားရဲ့ချုပ်အဘူဘေကာကပြောသွားပါတယ်
ဟောင်ကောင်အုပ်ချုပ်ရေးအကြီးအကဲဟောင်ဒေါ်နယ်ဆန်းကိုအာဏာအလွဲသုံးစားမှုနဲ့ဟောင်ကောင်တရားရုံးတစ်ခုကထောင်လိုက်ဒဏ်လ20ချမှတ်လိုက်ပါတယ်အသက်82နှစ်ရှိပြီဖြစ်တဲ့မစ္စတာဆန်းဟာအစိုးရထံကနေရုပ်သံလုပ်ငန်းလိုင်စင်ရဖို့ကြိုးစားနေတဲ့ဆက်သွယ်ရေးကုမ္ပဏီတစ်ခုကအထက်ရင်းနှီးမြှုပ်နှံရှင်တဦးထံကနေဇင်ခံတိုက်ခန်းတစ်ခုငှားရမ်းဖို့အတွက်ညှိနှိုင်းခဲ့တာကိုဖုံးကွယ်ထားခဲ့တာကြောင့်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအပြစ်ရှိတဲ့အကြောင်းအမိန့်ချခံခဲ့ရတာပါမစ္စတာဆန်းအပေါ်ပြစ်ဒဏ်ချမှတ်ကြောင်းကြေညာခဲ့တဲ့အထက်တရားသူကြီးအန်ဒရူးချန်ကသူ့လုတ်သက်တန်းတလျှောက်မှာအခုလိုထိတ်ဆုံးကအရာရှိတဦးအနေဆုံးအဆင့်ကိုရောက်သွားတာမျိုးတခါမှမတွေ့ခဲ့ရဘူးလို့ပြောပါရယ်ဟောင်ကောင်ကို2005ခုနှစ်ကနေ2012ခုနှစ်အထိဦးဆောင်ခဲ့တဲ့မစ္စတာချန်အခုလိုပြစ်ဒဏ်ချမှတ်ခံလိုက်ရတာကြောင့်နှစ်ပေါင်းများစွာအစိုးရလုပ်ငန်းတွေမှာထူးထူးခြားခြားစွန့်ဆောင်ခဲ့တဲ့သူ့ရဲ့ပုံရိပ်ကိုထိခိုက်စေခဲ့ရတာပါဟောင်ကောင်တမိုင်းမှာတော့သူဟာရာဇဝတ်မှုနဲ့ပြစ်ဒဏ်ချခံရတဲ့အမြင့်ဆုံးအစိုးရအရာရှိဖြစ်ပါတယ်သူဟာအခုပြစ်ဒဏ်အပြင်လက်စားမှုတရားဆွဆွဲချက်နဲ့လည်းစက်တင်ဘာလမှာထပ်မံတရားရင်ဆိုင်ရဖို့ရှိနေပါတယ်။လောလောဆယ်ကတော့ဒီလက်စားမှုဆွဆွဲချက်နဲ့ပတ်သက်ပြီးတရားသူကြီးတွေကြားမှာတညီတညွတ်တည်းဆုံးဖြတ်ချက်မချနိုင်သေးပါဘူး။တရှင်းတဲ့အစိုးရတရားထားရှိနိုင်တဲ့အပေါ်မှာနာမည်ကောင်းရခဲ့တဲ့ဟောင်ကောင်မှာမကြခင်နှစ်ပိုင်းတွေကစလို့အစိုးရအတွင်းအကျင့်ပြတ်ချစားမှုတွေအတော်များများဖြစ်ခဲ့ပါတယ်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီရီကနေဗိုလ်တူးညနေပဲသတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကမ္ဘာပေါ်ကချမ်းသာတဲ့နိုင်ငံတွေမှာရောဆင်းရဲတဲ့နိုင်ငံတွေမှာပါလူခွင့်ရေးခြေနေတွေဘယ်လိုရှိနေလဲဆိုတာကိုအပြင်းထန်ဝေဖန်ထားတဲ့အစီအစဉ်စာအသစ်တစ်ခုကိုနိုင်ငံကလူချင်းချမ်းသာကွင်းအဖွဲ့ AI ကထုတ်ပြန်လိုက်ပါတယ်။2016ခုနှစ်ဟာအစိတ်အတော့ဖြစ်စေအခြေအနေအငင်းပွားပွေဖြစ်စေတဲ့နိုင်ငံရေးလေလုံးတွေပြောဆိုတာစိုးရိမ်ပွေကောင်းအောင်ပုံများခဲ့ပြီးဆီးရီးယား၊ယီမင်နဲ့တောင်ဆူဒန်နိုင်ငံတွေမှာလူတွေအသက်ခံရတဲ့ပြည်တွေပေါ်နိုင်ငံတကာကစိတ်ဝင်စားမှုမရှိခဲ့တဲ့နှစ်တစ်နှစ်ဖြစ်တယ်လို့ AI ကပြောပါတယ်။2016ခုနှစ်ကြောင့်စဉ်းစားမယ်ဆိုရင်အမျိုးသမီးအမျိုးသားတွေနဲ့ကလေးငယ်တွေရဲ့လူခွင့်ရေးကိုလေလူရှုခဲ့မေ့လျော့ခဲ့အရေးမပါသလိုသဘောထားခဲ့တဲ့နှစ်တစ်နှစ်အဖြစ်ကျွန်တော်တို့သတ်မှတ်ပါတယ်လို့ AI အဖွဲ့ရဲ့တွင်မှုချုပ်ဆာလီရှက်တီကပဲရစ်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်ပြောသွားပါတယ်။ငါတို့နဲ့မင်းတို့ဆိုတဲ့အန်ဒရယ်ရှိတဲ့နိုင်ငံရေးလေလုံးတွေကမ္ဘာတဝန်းကြီးထွားခဲ့တဲ့နှစ်လည်းဖြစ်ပါတယ်လို့မစ္စတာရှက်တီကပြောပါတယ်။ကမ္ဘာလူခွင့်ရေးခြေနေဆိုတဲ့ AI အဖွဲ့ရဲ့အစီရင်ခံစာထဲမှာအီသီယိုးပီးယား၊ဘင်္ဂလားဒေ့ရှ်နဲ့ရုရှားနိုင်ငံတွေမှာသတင်းလွှတ်ခွင့်ကိုဖိနှိပ်ဖို့အစိုးရတွေကကြိုးစားတာတွေကနေဆီးရီးယား၊ယီမင်နဲ့ဆူဒန်နိုင်ငံတွေမှာအကြမ်းသားတွေကိုရေရဲဆက်ဆက်တိုက်ခိုက်တာတွေအထိဖြစ်ရပ်တွေကိုအပြင်းအထန်ဝေဖန်ဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ရခိုင်ပြည်နယ်ဘက်ကလူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြဝေဖန်ထားပါတယ်
။အမေရိကန်ပြည်ထောင်စုဟာသူ့ရဲ့ဥရောပမဟာမိတ်နိုင်ငံတွေနဲ့သဘောထားကွဲလဲတာတွေမကြာခဏဖြစ်လေရှိပေမဲ့လည်းဒီမဟာမိတ်တွေနဲ့ဆက်ပြီးတော့လက်တွဲသွားဖို့တနိဋ္ဌာန်အခိုင်အမာချထားပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟဲလီကပြောဆိုလိုက်ပါတယ်။မူဝါဒဆိုင်ရာကွဲပြားမှုတွေနဲ့အခြေတင်ဆွေးနွေးရတာတွေဘယ်လိုပဲရှိရှိနောက်ဆုံးကြရင်တော့အမေရိကန်ဟာဥရောပကမဟာမိတ်တွေနဲ့ပတ်သက်လာရင်တနိဋ္ဌာန်ခိုင်မာတယ်ဆိုတာကိုတော့ဘယ်သူကမှလွဲမကောက်ယူလို့မရပါဘူးလို့မစ္စစ်ကယ်လီကဒီလုံခြုံရေးကောင်စီမှာအင်္ဂါနေ့တုန်းကပြောသွားတာပါမြောက်အတ္တလန္တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ဟာတမိုင်းတခြားအမေရိကန်ရဲ့အခိုင်အမာဆုံးမဟာမိတ်ဖြစ်တယ်လို့ဆိုပြီးဒီအဖွဲ့ကိုအရင်ထက်ပိုပြီးတော့ထိရောက်တဲ့အဖွဲ့အစည်းတစ်ခုဖြစ်လာအောင်အမေရိကန်ကကြိုးစားနေတယ်လို့လည်းသံအမတ်ကြီးဟယ်လီကပြောသွားပါတယ်။ဒါကတော့ဒုသမ္မတမိုက်ပန်စ်တနင်္လာနေ့တုန်းကပြောသွားတဲ့အပေါ်မှာအလားတူထပ်မံပြောဆိုလိုက်ကြပါနေတိုးတွင်းမှုချုပ်ယန်စတိုတန်ဘတ်နဲ့တနင်္လာနေ့တုန်းကတွေ့ဆုံချိန်မှာဒုသမ္မတဖန်စ်ကနေတိုးမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးဆက်လက်ထားရှိဖို့အမေရိကန်ကအခိုင်အမာစိတ်ပိုင်းဖြတ်ထားတဲ့အကြောင်းဒါပေမဲ့တစ်ချိန်တည်းမှာလည်းတခြားဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ကြားခံရမယ့်ကာကွယ်ရေးဆိုင်ရာအသုံးစရိတ်တွေကိုမျက်မျှတတကြားခံဖို့လိုအပ်တယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံအားလုံးကအသုံးစရိတ်တွေမျှဝေကြားခံဖို့ကိစ္စမစ္စတာဖန်စ်ရဲ့ပြောဆိုမှုကိုမစ္စတာစတိုတန်ဟတ်ကလည်းသဘောတူပါတယ်ရှင်
။ကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးဗိုက်တလီချော်ကင်ဒီသတင်းပတ်အတွင်းတည်ဆုံသွားတဲ့အကြောင်းရင်းကိုနယူးယောက်စီတီကစီးပက်ဆိုင်ရာစစ်ဆေးသူတွေအခုချိန်ထိစမ်းစစ်လို့မရသေးပါဘူး။အသက်64နှစ်အရွယ်သံတမန်ကြီးချော်ကင်တနင်္လာနေ့ကဘာကြောင့်ရုတ်တရက်တည်ဆုံသွားရတာလဲဆိုတာကိုသိဖို့နောက်ထပ်စမ်းစစ်တာတွေလုပ်ဖို့လိုမယ်လို့စီးပက်ဆိုင်ရာစစ်ဆေးသူတွေကပြောပါတယ်။နောက်ထပ်လုပ်မယ်ဆိုရင်တော့ပုံမှန်အားဖြင့်အစိတ်ဓာတ်နဲ့တခြားဆန်သက်စစ်ဆေးတာတွေပါမှာပါ။နောက်ထပ်စစ်ဆေးတာတွေကသတင်းပတ်ပေါင်းများစွာကြားနိုင်ပါတယ်။မစ္စတာချာကင်ဟာ2006ခုနှစ်ကတည်းကကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးဖြစ်ခဲ့တာပါ။ကုလသမဂ္ဂလူညိုရေးကောင်စီမှာတက်တန်းအကြဆုံးတာဝန်ထမ်းဆောင်ခဲ့တဲ့သံတမန်ကြီးလည်းဖြစ်ပါတယ်။သူဟာတန်ငင်းတမန်ငင်းဆိုင်ရာကိုကောင်းကောင်းနားလည်သူဖြစ်ပြီးတိုင်းပြည်အတွက်အပြည့်အဝနှိမ့်ညွတ်လုပ်ကိုင်သူဖြစ်ပြီးတော့ နှစ်လူပဲကောင်းပြီးဟာတညာရှိသူဖြစ်တယ်လို့တကဘာလုံးမှာရှိတဲ့သူရဲ့လူဖို့ကိုင်ဘက်တန်တမန်တွေကပြောကြပါတယ
်တောင်ကိုရီးယားမျိုးသမီးတွေရဲ့ပြင်းပြအသက်ရှင်နေထိုင်နိုင်မှုသက်တမ်းဟာ90တနှစ်ဖြစ်ပြီးတဟာကဘာပေါ်မှာပြင်းပြသက်တမ်းအရှိဆုံးနေထိုင်နိုင်သူတွေဖြစ်တယ်လို့လေ့လာတွေ့ရှိချက်အသစ်တစ်ခုမှဖော်ပြထားပါတယ် Imperial College London နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ပူးပေါင်းပြီးဆက်မှုဖွံ့ဖြိုးနိုင်ငံ35နိုင်ငံမှာလှိလဆန့်သက်ခဲ့ကြတာမှာတော့လာမယ့်2030ခုနှစ်ကျရင်လူတွေရဲ့ပြင်းပြသက်တမ်းပိုရှည်လာနိုင်ပြီးအမျိုးသားနဲ့အမျိုးသမီးတွေအကြားပြင်းပြသက်တမ်းကွာခြားမှုဟာလည်းပိုပြီးတော့နှဲသွားနိုင်တယ်လို့ဆိုပါတယ်လူတွေရဲ့ပြင်းပြသက်တမ်းအသက်90အထက်ရှိဖို့ဆိုတာဟာမဖြစ်နိုင်ဘူးလို့ထင်ရပေမဲ့အစိမ့်မြင့်ကျန်းမာရေးစနစ်တွေနဲ့တိုးတက်ကောင်းမွန်လာတဲ့လူမှုဝန်ကျင်ဆိုင်ရာအစီအစဉ်တွေပေါင်းစပ်မိချိန်မှာတော့အစကတည်းကအသက်ရှည်ရှည်နေထိုင်နေကြတဲ့တိုင်းပြည်တွေမှာလူတွေဟာပိုပြီးတော့အသက်ရှည်လာကြတယ်လို့အခုလီလာချက်ကိုဦးဆောင်ခဲ့ကြသူတွေကပြောပါရယ်နိုင်ငံတိုင်းမှာအမျိုးသမီးတွေကတော့အမျိုးသားတွေထက်ပိုပြီးတော့ပြင်းပြသက်တမ်းအရှိဆုံးဖြစ်ပါရယ်တောင်ကိုရီးယားမျိုးသမီးတွေပြည်ရင်တော့ဂျပန်ပြင်သစ်စပိန်နဲ့ဆွစ်ဇာလန်နိုင်ငံကအမျိုးသမီးတွေကပြင်းပြသက်တမ်းအရှိဆုံးဖြစ်ပါတယ်သူတို့ရဲ့ပြင်းပြသက်တမ်းကတော့88နှစ်ပါအမျိုးသားတွေရဲ့ပြင်းပြသက်တမ်းမှာတော့တောင်ကိုရီးယားက84နှစ်ရှိပြီးအဲ့ဒီနောက်ဩစတြီးယားဆွစ်ဇာလန်ကနေဒါနဲ့နယ်သာလန်နိုင်ငံတွေက84နှစ်နီးပါးရှိပါတယ်ရှင်နောက်ဆုံးရသတင်းတွေကိုကိုကြွကြွသိနေမှခင်ကြီးထွေးတို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုထုတ်လင်းပေးပါမယ်အမေရိကန်နိုင်ငံရေးမှထိတ်ဆုံးရောက်နေတဲ့အကြောင်းအရာဆိုင်ရာသတင်းဆောင်ပါနဲ့အရင်စပါမယ်ရှင်အမေရိကန်ပြည်ထောင်စုသမ္မတဒေါ်နယ်ထရမ့်ဟာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့မူကြမ်းကိုပြန်လည်ပြင်ဆင်ရေးဆွဲပြီးအခုသတင်းပတ်အတွင်းထုတ်ပြန်သွားဖို့ရှိပါတယ်အမိမြေလုံခြုံရေးဌာနကလည်းတရားမဝင်နေထိုင်သူတွေကိုမူရင်းနိုင်ငံပြန်ပို့ရေးနဲ့ပတ်သက်ပြီးလမ်းညွှန်ချက်အသစ်တွေချမှတ်ထားသလိုလူဝင်မှုကြီးကြရေးဆိုင်ရာလှုပ်ထုပ်လုပ်နည်းတွေနဲ့တင်းတင်းကြပ်ကြပ်ကင်တွယ်သွားမှာပါ VOA သတင်းတောက်ဂျေဆုဆမန်အိုနီသတင်းကိုကိုအောင်ကပြောပြပေးမှာပါရှင်
သမ္မတထရမ့်အစိုးရအဖွဲ့အနေနဲ့တရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြီးမူလလီရင်နိုင်ငံတွေကိုပြန်ပို့ရေးအပြင်းထန်ကြိုးစားနေပါတယ်။တရားမဝင်နေထိုင်သူတွေနဲ့ပတ်သက်ပြီးတင်းတင်းကြပ်ကြပ်ကင်တွယ်သွားဖို့ DHS အမိမြေလုံခြုံရေးဌာနကထုတ်ပြန်တဲ့ညွှန်ကြားချက်ထဲမှာအသားပေးဖော်ပြထားပါတယ်။အိမ်ပြည်တော်ပြောခွင့်ရရှောင်းစပိုက်ဆာက
The memo regarding the executive order.
နေဆက်လုံခြုံရေးတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြီးတော့နေရရင်ပြန်ပို့ရေးနဲ့ပတ်သက်တဲ့သမ္မတရဲ့မိန့်ကြေညာချက်နဲ့ပတ်သက်လို့ DHS အနေနဲ့နိုင်ငံတောင်ပိုင်းကနေဆက်လုံခြုံရေးတခါတရားမဝင်နောက်ထပ်ဝင်ရောက်လာသူတွေကိုတားဆီးဖို့နဲ့သူတို့နေရရင်နိုင်ငံတွေကိုတိတိကျကျမြန်မြန်ဆန်ဆန်နဲ့အသက်သာဆုံးဖြစ်အောင်ပြန်ပို့သွားရေးလှုပ်ဆောင်သွားပါလိမ့်မယ
်။လမ်းညွှန်ချက်အစ်တထဲမှာတော့နေရရင်မူလနိုင်ငံတွေကိုအမြန်ဆုံးပြန်ပို့ရေးဒါလို့ပြန်ပို့ရမယ့်အရေးအတွက်ကိုခက်မြန်မြန်စုဆောင်းသွားဖို့နဲ့အဲ့လိုဆောင်ရွက်နေတဲ့နေဆက်လုံခြုံရေးတပ်ဖွဲ့ဝင်အင်အားတိုးမြင့်သွားရေးစာရိုင်းနဲ့ပတ်သက်ပြီးအသေးစိတ်ဖော်ပြထားပါရယ်။ ICE လို့ခေါ်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာနေဆက်လုံခြုံရေးအထူးတပ်ဖွဲ့နဲ့နေဆက်ကင်းလက်စောင့်ကြည့်ရေးတပ်ဖွဲ့ဝင်အင်အားနောက်ထပ်1000ကျွဲလောက်ကိုလည်းထပ်မံခန့်အပ်သွားမှာပါ။လူတွေအလုံးရင်းနဲ့သူတို့နေရရင်ပြန်ပို့သွားဖို့တခုရေဟာအဓိကရည်မှန်းချက်မဟုတ်ဘူးလို့ရှောင်းစပိုက်ဆာကပြောပါရယ်
။ The message from this white
house သမ္မတအနေနဲ့ရော DHS အနေနဲ့ရောအဓိကပြောလိုတာကကျွန်တော်နိုင်ငံသားတွေရဲ့လုံခြုံရေးကိုချိန်ချောက်သူတွေနဲ့ရှာဆွေးမှုကျူးလွန်သူတွေကိုအရင်ဆုံးပြန်ဖို့သွားမယ်ဆိုတော့ပါအဲ့လိုသေးချာဖြစ်ဖို့အတွက်လည်းအချိန်ကုန်နဲ့လှုပ်ဆောင်သွားမှာပါ
ခလေးဘွားမာရဲကအမေရိကန်ပြည်အောင်စုကိုတရားမဝင်ရောက်ရှိလာသူတွေကိုအကာအကွယ်ပေးထားတဲ့အစီအစဉ်အရာအဲ့ဒီအခွင့်အရေးတွေကိုတော့ဖယ်ရှားသွားမှာမဟုတ်ဘူးလို့ညွှန်ကြားချက်မှာဖော်ပြထားပါတယ်သူတို့အနေနဲ့အမေရိကန်ပြည်အောင်စုအတွင်းနေထိုင်ခွင့်နဲ့အလုပ်လုပ်ပိုင်ခွင့်ရှိပေမဲ့တရားဝင်ခွင့်ပြုထားတာတော့မဟုတ်ပါဘူးလွန်ခဲ့တဲ့ဇန်နဝါရီလနှောင်းပိုင်းကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ဝင်ခွင့်ယာယီပိတ်ပင်လိုက်တဲ့သမ္မတရဲ့အမိန့်ကြေညာချက်အပေါ်နိုင်ငံတော်ဝန်လေးစိတ်တွေမြို့ကြီးတွေမှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီအမိန့်ကြေညာချက်ကိုတော့သမ္မတအနေနဲ့ပယ်ဖျက်သွားမှာမဟုတ်ဘူးလို့စပိုက်ဆာကပြောပါတယ်
။ We will prevail because
the ကျွန်တော်တို့အနေနဲ့ဒီအတိုင်းဆက်ထားသွားမှာပါ။ဒါနိုင်ငံကိုကာကွယ်ဖို့သမ္မတအနေနဲ့လှုပ်ဆောင်ဖို့လိုအပ်တာကိုလုပ်တာပါ။
အရင်ထုတ်ပြန်ခဲ့တဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်ရေးသမ္မတရဲ့အမိန့်ကြေညာချက်အပေါ်တရားရုံးကပိတ်ပင်တားဆီးပြီးနောက်သမ္မတဒေါ်နယ်ထရမ့်အနေနဲ့အမိန့်ကြေညာချက်ကိုအခုလိုပြန်လည်ပြင်ဆင်တာဖြစ်ပါရယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာဖြစ်ပါရယ်ရှင်အခုတခါတော့ဒီကမ္ဘာတဝန်းကနိုင်ငံရေးခေါင်းဆောင်တွေနဲ့ပတ်သက်တဲ့ Amnesty International အဖွဲ့ရဲ့အစီအခံစာကိုတင်ပြပေးပါမယ်American သမ္မတဒေါ်နယ်ထရမ့်အပါအဝင်ကမ္ဘာတဝန်းကနိုင်ငံရေးခေါင်းဆောင်တွေဟာသဘောထားကွဲပြားမှုတွေနဲ့အန္တရာယ်ကြီးတဲ့အခြေအနေတွေကိုဖန်တီးနေတဲ့အကြောင်းနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ရဲ့အစီအခံစာကဖော်ပြလိုက်ပါတယ်။ American ဥရောပတို့လိုနိုင်ငံကြီးတွေမှာသာမကမြန်မာနိုင်ငံလိုအာရှဒေသတွေမှာပါလူ့အခွင့်အရေးပြဿနာတွေကြုံနေရတယ်လို့ကြုံနေရတာလို့ဒီလန်ဒန်အခြေစိုက် Amnesty International အဖွဲ့ရဲ့နေပတ်လည်အစီအခံစာမှာဖော်ပြတဲ့အကြောင်း VOA သတင်းတောက် Greg Flockers ရဲ့သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကတင်ပြပေးပါပါရှင်
နိုင်ငံပေါင်း159နိုင်ငံအခြေအနေတွေကိုဖော်ပြထားတဲ့ Amnesty International ရဲ့အစီရင်ခံစာမှာတော့စီးရီးယားပြည်တွင်းစစ်နဲ့နောက်ဆက်တွဲဒုက္ခသည်ပြဿနာနိုင်ငံသားခွင့်ရေးတွေကိုအစိုးရတွေကကန့်သတ်ချုပ်ချယ်တဲ့နိုင်ငံတွေနဲ့ပတ်သက်လို့တူရကီ၊ကျူဘာ၊ဖိလစ်ပိုင်နဲ့မြန်မာနိုင်ငံအနောက်ဘက်ခြမ်းရေခိုင်ပြည်နယ်ကအခြေအနေဆိုထည့်သွင်းဖော်ပြထားပါတယ်။ကမ္ဘာတစ်ဝန်းကနိုင်ငံရေးကောင်းဆောင်တွေအနေနဲ့စီးပွားရေးလုံခြုံရေးစိုးရိမ်စရာအခြေအနေတွေနဲ့ရင်ဆိုင်နေရတာတွေကိုအစိတ်တောက်ဖြစ်စေတဲ့အယူအဆတွေသဘောထားကိုလွဲစရာမူဝါဒတွေနဲ့တုံ့ပြန်နေတယ်လို့လည်းအစိုးရကစားကထောက်ပြထားတာပါ။အမေရိကန်လိုနိုင်ငံကြီးတွေကနိုင်ငံရေးကောင်းဆောင်တွေရဲ့မူဝါဒတွေပြောဆိုမှုတွေကိုနိုင်ငံငယ်တွေကမကြာခဏအတူယူလေးရှိတတ်တယ်လို့လည်း Amnesty International ရဲ့အမေရိကန်နိုင်ငံဆိုင်ရာတာဝန်ခံအတိုတေအခွေးကပြောပါတယ်
Not only is the rhetoric dangerous but also the practice or the implementation of the policies
ပြောဆိုတွေကအနေအရှိအောင်တော့မကလက်တွေ့လုံရက်ဒီမူဝါဒတွေကိုအကောင့်ထဲဖော်တာတွေကလည်းတခြားဆိုးရွားတွေတူးယူစရာဖြစ်လာပါလေ
အကျံဖက်ဝါဒကိုစိုးရင်ကြောက်ရွံ့ရကအမေရိကန်နဲ့ဥရောပမှာဒုက္ခသည်တွေပေါ်တင်းကျပ်မှုတွေလှုပ်လာတာလည်းကျူးကျောင်းစီလျမှုမရှိဘူးလို့ဆိုပါတယ်ရွှေပြောင်းခြေချသူတွေကိုသက်ဆိုင်ရာတိုင်းပြည်တွေကတားမြစ်ကန့်သတ်ချက်တွေလှုပ်လာတာကလည်းနိုင်ငံတကာသဘောတူညီချက်တွေစာချုပ်တွေနဲ့ပြဋ္ဌာန်းထားတဲ့ဒုက္ခသည်တွေကိုအကူအညီပေးရင်နိုင်ငံတကာမှာကျင့်သုံးနေတဲ့စနစ်ကိုထိခိုက်စေတယ်လို့လည်း Amnesty အဖွဲ့ကအခွင့်အရေးပြောပါတယ
် Those are at risk of being completely undermined
ဒါရီအားလုံးလုံးဝထိခိုက်နေတဲ့အန္တရာယ်ရှိနေပါတယ်ဒီလိုဖြစ်လာမယ်ဆိုရင်တော့လူတွေပေါ်နှိမ်ဆုံးစင်ပြုမှုဆက်ဆံတဲ့အခြေခံတွေလည်းဆုံးရှုံးသွားပါလိမ့်မယ်
လူခွင့်ရေးကိုအကာအကွယ်ပေးရမှာတချိန်ကဥဆောင်ဥရပြုခဲ့တဲ့တိုင်းပြည်တွေအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမျက်ကွယ်ပြုလာကြပြီးကိုယ်တိုင်လည်းကန့်သတ်တင်းကျပ်မှုတွေလှုပ်ဆောင်လာမှာကိုစိုးရင်ကြောင့်လဲ Amnesty International ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။စာမျက်နှာ408မျက်နှာပါဝင်တဲ့အစီရင်ခံစာမှာတော့ American သမ္မတ Donald Trump, Hungary ဝန်ကြီးချုပ် Viktor Orban, Turkey သမ္မတ Recep Tayyip Erdogan နဲ့ Philippines သမ္မတ Rodrigo Duterte တို့ကိုလည်းသဘောထားကွဲပြားမှုတွေနဲ့အယူအဆမိုင်းတိုက်သူတွေစီးရင်မှာထည့်သွင်းထားပါတယ်။ Amnesty International ရဲ့ Philippines နိုင်ငံဆိုင်ရာတာဝန်ခံတူဖြစ်တဲ့ Werner Papa ကတော့အစိုးရတဲ့လက်ထက်မှာမွေးစေဝါတက်ဖြည့်ရေးကောင်းစင်နဲ့လက်လွတ်စပယ်ကံတွယ်မှုတွေကြောင့်အစိုးရခန်းစာမှာဖိလစ်ပိုင်နိုင်ငံကြောင်းထူးထူးခြားခြားထည့်သွင်းဖော်ပြထားတာဖြစ်ကြောင်းပြောဆိုခဲ့ပါတယ
် We have allowed killings to happen on the streets without with full impunity without accountability
တာဝန်ခံမှုမရှိဘဲလူငယ်ချမ်းသာကွင်းအပြည့်နဲ့လမ်းတွေပေါ်မှာတက်ဖြတ်နေတာကိုခွင့်ပြုထားပါတယ်အခုထိလည်းဆက်ဖြစ်နေသေးပါ
Amnesty International ရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာပဲမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အစိုးရရဲ့ကံတွယ်ဆောင်ရွက်ပုံတွေကိုဝေဖန်ထားတာလည်းတွေ့ရပါတယ်။လူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုအထိဖြစ်နိုင်ပွဲရှိတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတော်အဆင့်စုံစမ်းစစ်ဆေးမှုတွေဟာလွတ်လပ်ပြီးယုံကြည်လောက်ပွင့်မရှိတာကြောင့်တရားမျှတမှုရရှိနိုင်မှာမဟုတ်ဘူးလို့လည်းဖော်ပြထားပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးတင်ပြခဲ့တာပါရှင်အခုတော့ပို့အမျိုးသားနိုင်ငံရေးဆွေးနွေးပွဲကအတည်ပြုချက်အကြောင်းတွေကိုတင်ပြပေးပါမယ်ပို့အမျိုးသားနိုင်ငံရေးဆွေးနွေးပွဲကိုဒီရှမ်းပြည်နယ်တောင်ပိုင်းဟိုဘုံမြို့မှာပထမဦးဆုံးအကြိမ်ကျင်းပခဲ့ပြီးတော့ဖက်ဒရယ်စနစ်နဲ့ပတ်သက်တဲ့အခြေခံမူ12ချက်ကိုအတည်ပြုခဲ့ကြပါတယ်ဒီအခြေခံမူမှာပြည်နယ်တွေကိုအမျိုးသားအမည်ပထဝီဒေသအမည်နဲ့ပတ်သက်မှတ်ဖို့ပြည်ထောင်စုကခွဲမထွက်ဖို့နဲ့ပြည်နယ်တစ်တွေဖွဲ့စည်းခွင့်ပြုဖို့ဆိုတာတွေပါဝင်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံပါတင်ပြဆွေးနွေးဖို့လူမျိုးအလိုက်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုကျင်းပရမှာပထမဆုံးကြိမ်ပိုအမျိုးသားနိုင်ငံရေးဆွေးနွေးပွဲကိုဒီလ16ရက်နေ့ကနေ20ရက်နေ့အထိ9ရက်တိုင်ကျင်းပခဲ့တာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာနိုင်ငံရေးစီးပွားရေးလူမှုရေးနဲ့မြေယာကဏ္ဍအလိုက်ဆွေးနွေးခဲ့ကြပြီးနိုင်ငံရေးကဏ္ဍမှာဖက်ဒရယ်စနစ်နဲ့ပတ်သက်တဲ့အခြေခံမူ12ချက်ကိုအတည်ပြုခဲ့ကြပါတယ်။အခြေခံမူ12ချက်အနက်ကအရေးပါတဲ့အချက်တွေကိုပိုအမျိုးသားလက်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။ဒီမိုစီဖယ်ရပြည်တော်စုကိုဖွဲ့တဲ့အခါမှာ unit တွေကအမျိုးသားအညီနဲ့ပြည်နယ်တွေပဲဖြစ်ရမယ်ဆိုအယူအဆလည်းရှိတယ်။နောက်တစ်ခုကတော့ကျွန်တော်ပထမဦးအညီနဲ့ပဲကြည့်ရမယ်ဒီမျိုးအမျိုးကြီးပြောင်းပြီးတော့ပထဝီဉာဏ်နဲ့လည်းမှဲ့မယ်ဆိုတော့ပဲခေါ်အောင်လို့အယူအဆလည်းဒါလည်းပြင်းပြင်းထန်ထန်ရှိပါတယ်။အဲတော့ကျွန်တော်တို့အနေနဲ့ကတော့လက်ရှိကျွန်တော်တိုင်းပြည်ရင်းရင်းဖြစ်ပင်သွားတဲ့အခါမှာတက်နေတဲ့ပြဿနာကြီးရောပါစေဖို့အတွက်အမျိုးသားပြည်နယ်တွေနဲ့ရောနောက်တစ်ခါကျွန်တော်ပထဝီအမျိုးပြည်နယ်တွေနဲ့ရောဒီတော်စုကိုကပ်စည်းဖို့ဆိုတဲ့သဘောထားကိုကျွန်တော်တို့ဆုံးဖြတ်နိုင်ခဲ့ပါတယ
်။ပြည်တော်စုကခွဲထွက်ခွင့်နဲ့ပတ်သက်ပြီးဆုံးဖြတ်ခဲ့တဲ့အကြောင်းကိုအခုလိုဆက်ပြောပါတယ်
နောက်တစ်ခုကတော့ကျွန်တော်တို့ဒီငြိမ်းငြိမ်းအင်းဖြစ်စင်မှာကျွန်တော်တို့ပြည်တော်စုတွေကနေပြီးတော့ခွဲထွက်မယ်ခွဲမထွက်ဘူးဆိုတဲ့ဟာလည်းကျွန်တော်တို့ရဲရဲတင်းတင်းကျွန်တော်ဆုံးဖြတ်ဖို့လိုတယ်ဒီကြောင့်ကျွန်တော်တို့ကတော့ပြည်တော်စုကခွဲမထွက်ဘူးဆိုတော့ရဲရဲဆုံးဖြတ်ပြီးတော့မှာ ဲဒီတော်စနစ်ကိုရဲရဲထူထောင်မယ်ဆိုတော့ဆုံးဖြတ်ချက်ပါလေအဲ့ဒီအရာကျွန်တော်တို့ဒီမိုစီဆဲဒီတော်စီရဲ့ဒီလိငယ်ကြီးစိတ်ပိုင်းကကွက်တက်ခြင်းမရှိတရားဆိုအချက်မျိုးလဲကျွန်တော်တို့ဆုံးဖြတ်နိုင်ခဲ့ပါ
ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရာမှာပြည်နယ်သစ်တွေပေါ်ထွန်းခွင့်ကိုလည်းဆုံးဖြတ်ချက်တရအနေနဲ့ပါရှိသလိုပို့အမျိုးသားတွေအနေနဲ့ပြည်နယ်ဖွဲ့စည်းရေးအပေါ်အမြင်သဘောထားကိုဥက္ကမြင့်ထွန်းကအခုလိုဆက်ပြောပါတယ
်။ဒီနေ့ပြည်နယ်သစ်များပေါ်ထွန်းခွင့်ဆိုတာကတော့ပို့အမျိုးသားပြည်နယ်ပေါ်ထွန်းရေးဆိုတာကျွန်တော်လိုလားကြတယ်။သို့တော်လည်းပဲအဲ့ဒီပို့အမျိုးသားပြည်နယ်ပေါ်ထွန်းရေးဆိုတာကတော့ရင်းရှင်းညီမချက်တရလို့ထားရှိပြီးတော့မှလက်ရှိအခြေခံမှာတော့ကျွန်တော်တို့ဒီနေ့မြန်မာပေါ်ထွန်းခွင့်ဆိုရင်ဘူးကိုအရင်ကြိဆုံးဖြတ်ဖို့ကတော့အရေးကြီးတယ်လို့အဲ့လိုကျွန်တော်တို့မြင်ပါတယ်
။နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်တွေမှာပြည်နယ်အလိုက်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းဖို့ဘာသာရေးကိုအခြေမခံတဲ့နိုင်ငံတည်ဆောက်ဖို့ဆိုတာတွေပါဝင်ပါတယ်။စီးပွားရေးဆိုင်ရာဆုံးဖြတ်ချက်မှာတော့မြေယာတွေကိုပြည်သူတွေကပိုင်ဆိုင်ဖို့နဲ့ပြည်နယ်အစိုးရကမြေယာတွေကိုစီမံခန့်ခွဲခွင့်ပြုဖို့ဆိုတဲ့အချက်တွေထည့်သွင်းထားပါတယ်။ပထမဆုံးကြိမ်ကျင်းပတဲ့ပိုးအမျိုးသားနိုင်ငံရေးဆွေးနွေးပွဲကိုပိုးလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေလူမှုအခြေပြုအဖွဲ့အစည်းစတဲ့အဖွဲ့အစည်းတွေကကိုယ်စားလှယ650ကျော်နဲ့အတူရှမ်းပြည်နယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ကော်မတီနဲ့အခြားတာဝန်ရှိသူတွေတက်ရောက်ခဲ့ပါတယ်။ကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးတွေမှာကရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုဆောင်ရွက်ထားသလိုရှမ်းနဲ့ချင်းပြည်နယ်တို့မှာလည်းဒီရက်ပိုင်းအတွင်းမှာကျင်းပဖို့ရှိနေပါတယ်။ရခိုင်ပြည်နယ်မှာတော့လောလောဆယ်မျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ခွင့်ပြုချက်မရသေးပါဘူး
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့ဒီထော်လာကြီးကတိမ်းမောက်လို့ကျောင်းသားကျောင်းသူတချို့တေဆုံရတဲ့နောက်ဆက်တွဲသတင်းအကြောင်းကိုတင်ပြပေးပါမယ်။အစိုးရစာမေးပွဲဖြေဆိုဖို့အတွက်ရှမ်းပြည်နယ်မိုင်းကင်မြို့နယ်ဟမ်ငိုင်းကျေးရွာအုပ်စုကကျောင်းသားကျောင်းသူတွေစီးနင်းလိုက်ပါလာတဲ့ထော်လာကြီးကတိမ်းမောက်မှုကြောင့်တည်ဆုံသွားတဲ့ចောင်းသားចောင်းသူတွေရဲ့မိသားစုဝင်တွေကိုရှမ်းပြည်နယ်အစိုးရကနေထောက်ပံ့ကူညီပေးသွားမှာဖြစ်ပြီးနောက်ထပ်စာမျက်ပွဲဖြေဆိုရေးအတွက်စီစဉ်ပေးသွားမယ်လို့ရှမ်းပြည်နယ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ရှမ်းပြည်နယ်အတွင်းသွာလာရေးခက်ခဲမှုကြောင့်မိမိရဲ့ဒေသမှာပဲចောင်းမှာပဲဒီစာမျက်ပွဲဖြေဆိုဖို့လိုလားတယ်လို့ចောင်းသားမိဘတွေကလည်းပြောပါတယ်။အစိုးရအနေနဲ့ကတော့နောက်နှစ်တွေမှာစာစစ်ဌာနတွေတိုးချဲ့သွားမယ်လို့ပြောဆိုပါရတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရရှင်
။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်ကအစိုးရစစ်စာမေးပွဲဖြေဆိုဖို့မြို့သက်လာတဲ့ဟန်ငိုင်းအုပ်စုကចောင်းသားចောင်းသူတွေစီးနင်းလိုက်ပါလာတဲ့ထော်လာကြီးကတိမ်းမောက်လို့ကားဆရာပါဝင်ចောင်းသားចောင်းသူ9ဦးတေဆုံးပြီး18ဦးတန်ရာရရှိခဲ့ပါရတယ်။တောင်ကြီးမြို့ဆေးရုံမှာအရေးပေါ်ဆေးကုသခံရတဲ့လူနာ4ယောက်ကိုဝန်ကြီးချုပ်ဒေါက်တာလင်းထွတ်အပါဝင်ရှမ်းပြည်နယ်အစိုးရဖွဲ့တာဝန်ရှိသူတွေကလည်းဒီကနေ့မှလာရောက်ကြည့်ရှုခဲ့ပြီးတေဆုံးသူတွေပါဝင်ထိခိုက်ဒဏ်ရာရသူတွေအတွက်ကူညီထောက်ပံ့သွားမယ်လို့စီမံစည်းပွားဝန်ကြီးဦးစိုးညွတ်လွင်က VOA ကိုပြောပါတယ
်။လူနာအခြေအနေကတော့ခေါင်းထည်ကလေး၄ယောက်ပါတယ်ဗျ။ခေါင်းထည်ရဲ့ second fight တော့တယောက်ကတော့ခေါင်းလုံးခေါင်းကဘာမှဟိုဟာမတူယူစိတ်မှုလို့ဘာလို့ကွဲသွားတာမရှိဘူးပေါ့နော်။နောက်တစ်ယောက်ကမနေ့က second ထပ်ရိုက်တယ်အမွားညမာလေး၄ယောက်ကနိုင်ယူကျိုးသွားတယ်အဲဒါအဲတော်ကြီးကနိုင်ယူကျိုးတဲ့ဥစ္စာကကျိုးပြီးတော့ပေါက်ကမသွားတော့ပါရှိရမှာနော်ကျွန်တော်တို့ရှမ်းပြည်နယ်အစိုးရအဖွဲ့ကဒီဆေးရုံတက်နေတဲ့ကလေးတွေကို5ယောက်အပေးကြည့်ရှုခဲ့တယ်ထောက်ပံ့ခြင်းမျိုးတသိန်းပြီးပေးခဲ့တယ်ပေါ့နော်လောလောဆယ်ဆေးဆုံးသွားတဲ့ကလေးတွေအတွက်လည်းကျွန်တော်တို့ရှမ်းပြည်နယ်အစိုးရထောက်ပံ့ပေးသွားမယ်ပေါ့နော်ကျွန်တော်တို့တော့အဲ့မှာဆောင်ဝန်ကြီးရောဆရာဆရာမတွေရောလက်စမတွေရောအထူးပြုစိုက်ပေးဖို့မှာကြားခဲ့ပါတယ်ခင်ဗျာ
ကားသိမ်းမှောက်မှုတွင်ထိခတ်တန်ရာပြင်းထန်သူ၄ဦးကိုတောင်ကြီးမြို့ဆေးရုံမှဆေးဝါးကုသခံရပါတယ်။အဲ့ဒီထဲမှာစိုးရင်ရတဲ့လူနာ2ဦးကိုတော့ဒီကနေ့မှမန္တလေးဆေးရုံကိုပို့ထားရတဲ့အခြေအနေမှာရှိနေပါတယ်။ဖေဖော်ဝါရီ20ရက်နေ့ကမိုင်းကင်မြို့နယ်ဟန်ငိုင်းကျေးရွာကကျောင်းသူကျောင်းသား24ဦးဟာအစိုးရစစ်စံမဝဲဖြေဆိုဖို့အလားဟန်ငိုင်းနဲ့ပန်ကေတုကျားမှာထော်လာကြီးကသိမ်းမှောက်သွားလို့ကားဆရာပါဝင်ကျောင်းသား9ဦးတေဆုံးပြီး18ဦးတန်ရာရရှိခဲ့ပါတယ်။ဒီဖြစ်စဉ်ကတော့တေဆုံးသူចောင်းသားရဲ့မိဘသူဖြစ်တဲ့မိုင်းကင်မြို့ခံစိုင်းသိမ်မိုးအောင်ကအခုလိုပြောပါရယ
်ကျွန်တော်သားလည်းပါသွားတယ်လေနော်ဆုံးမဲ့ထဲမှာလေဖြစ်စဉ်ကတော့ဇာမေးပွဲချီဖို့အတွက်ဆိုဒီဟမ်ငိုင်းရွာမှာကျတော့သူတို့ကအလဲကျလိုမျိုးချောလိုမျိုးတဘောရှိထားတယ်ကြာကားတို့ဆိုင်ငယ်တို့ပေါ့နော်ဖြစ်တာထော်လာကြီးလေးလုံးထိုးပေါ့အဲ့ဒါကိုပန်ရှင်ကပြောတယ်တဲ့သူကြီးကိုပြောတယ်မဟုတ်ဆိုရင်ဘူးသူကတိတ်မသေးချဘူးပေါ့အဲဒါမဲ့အလက်ကျတယ်ဆိုတော့လဲကြော်ပြလို့မရဘူးဆိုပြီးတော့ဆက်တာနဲ့ကလေးတွေတက်ခိုင်းတာတဲ့အဲဒီကုန်းဆင်းနေရာမှာသူကဂီယာချိန်းတာပဲဂီယာချိန်းချိန်းလို့မဝင်တော့ဘူးတဲ့ဆက်တာနဲ့သူကတပယံကိုဝင်ဆောင်ပြတာအဲဒီပေါ်မှာလူအလုံး22ယောက်ပါတော့22ယောက်မှာရှိတဲ့နေရာမှာကျတော့4ယောက်ဟိုချင်းပြီးပေါ့ကျွန်တော်သားနဲ့ကျွန်တော်သားတမင်ချင်းမိုင်းကန်ဆေးရုံမှာ3ယောက်ဒီမနေ့ကဆုံးသွားတဲ့ကလေး4ယောက်မှာ4တန်း3ယောက်8တန်း1ယောက်ဒရိုက်ဘာ1ယောက်
အဲဆုံးတာ၅ယောက်ဆုံးတော့လွယ်လင်မာလဲလွယ်လင်ကိုဆက်၄ယောက်ပို့လိုက်ရတယ်ဗျာအဲ့ဒါတောင်ကြီးကိုထပ်ပို့ရတယ်ဗျာအဲ့ဒီထဲကတန်ရရတဲ့၁၀ဦးကိုလွယ်လွင်ဆေးရုံမှာကုသနေပြီမိုင်းကင်ဆေးရုံမှာတော့တာမန်တန်ရရတို့၃ဦးပဲကြာနေတယ်လို့ဒေတာခဏိကပြောပါတယ်အဆိုရစစ်စံမှုဝဲကိုလာရောက်ဖြေဆိုတဲ့ကလေးတွေဟာလေးသန်းနဲ့၈သန်းကျောင်းသားတွေဖြစ်ပြီးဟန်ငန်းကျေးရွာဥစုကအ နေကြောင့်ကလေးတွေအနေနဲ့တခြားကျောင်းတွေမှာတွားရောက်ဆမ်းမပွဲဖြေဆိုမဲ့စားကိုကျောင်းမှာပဲဖြေဆိုဖို့လိုလားတယ်လို့ဆိုပါတယ
်ဆချို့နေရာဒီကြတော့လည်းတကယ်ကြလမ်းမဆက်တူကြီးလည်းထက်သေးတယ်အဲ့ဒါကြောင့်တကယ်လို့ဖြစ်နိုင်တယ်ဆိုတော့တော့ကိုတော့ကိုကျောင်းမှာပဲကိုဖြေခြင်းတော့ဗောအဲ့လိုမျိုးဗောကလေးတွေလည်းအခုလိုမျိုးခยีဝေးဆိုလည်းပန်းလည်းပန်းတချို့ဆိုနေညအဲ့ကနေလာတာပဲအဲ့လိုမျိုး
မိုင်းကင်မြို့နယ်ကဟန်ငန်းကျေးရွာဥစုလယ်ရန်ကျောင်းခွဲကိုအခြေခံပညာလယ်ရန်စစ်သုံးမြစ်ပေးဖို့မိုင်းကင်မြို့ပြည်သူ့လွှတ်တော်ကိုဆက်လက်ဆိုင်းဆိုင်မိတ်ကပြီးခဲ့တဲ့2016ခုနှစ်မှာကျယ်ပွေပြမေခုံးတွင်လည်းလွှတ်တော်မှာတင်ပြခဲ့ပေမဲ့လည်းတတ်မှတ်ထားတဲ့ကျောင်းသားရွေသွက်မပြည့်မီလို့မသုံးမြစ်ပေးနိုင်သေးကြောင်းအစိုးရဘက်ကနေဖြေကြားထားပါတယ်။ဒါပေမဲ့အခုလိုကျောင်းသားတွေတည်ဆုံမှုဖြစ်ပွားပြီးနောက်မှာအလားတူဒီလိုဖြစ်မျိုးမဖြစ်ပွားရအောင်အစိုးရအနေနဲ့စာစစ်ဌာနတွေတိုးချက်သွားမယ်လို့ရှမ်းပြည်နယ်အစိုးရဖွဲ့ဝင်စီမံစည်းဝါးဝန်ကြီးဦးစိုးညွလင်ကပြောပါတယ
်။စာစစ်ဌာနမရှိတဲ့အခါကျတော့ဟိုသွားသွားဖြေဆိုရတဲ့ဒုက္ခပေါ့နော်စစ်စားစိတ်လူစိတ်တွေအဲ့ဒါကိုနောက်နေ့ကြရင်စာစစ်ဌာနတိုးချက်ဆောင်ရွက်ပေးသွားမယ်
။ရင်သိမ့်မောင်းမှုကြောင့်တိတ်ဆုံးခဲ့တဲ့ကျောင်းသားကျောင်းသူ၄ဦးနဲ့ရင်မောင်းသူတို့ထောက်ပံ့ငွေပေးအားရေးအတွက်ရှမ်းပြည်နယ်အစိုးရကနေစီစဉ်နေပါတယ်။အခုလိုကျောင်းသားတွေထိခိုက်တိတ်ဆုံးမှုနဲ့ပတ်သက်ပြီး၄သန်း၂ရှစ်သန်းကျောင်းသားတွေအနေနဲ့အစိုးရစစ်ဆန်မှုပွဲဖြေဆိုနေရတဲ့အပေါ်နဲ့ဝေးလံတဲ့စာစစ်ဌာနတွေမှာတွားရောက်ဖြေဆိုနေရတဲ့အပေါ်အခက်အခဲတွေရှိနေတယ်လို့လည်းကျောင်းသားမိဘတွေကနေဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်တင်ပြပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းပို့ထူနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ 9:00 ခွဲထိထုတ်လွှင့်ပေးသွားမှာဖြစ်ပြီး Asia Set 722ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့တရင်အချင်းကျော်ကိုကိုကျော်သိန်းကြီးညာပေးပါမယ်ရှင
်။အမေရိကန်မှာတရားမဝင်နေထိုင်နေသူတန်ဖိုးများစွာကိုမူရင်းနိုင်ငံတွေစီပြန်ပို့မဲ့မူဝါဒတွေကိုအမေရိကန်အမိမြေလုံခြုံရေးဌာနကချမှတ်လိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့လကထုတ်ပြန်ထားတဲ့အမိညွှန်ကြားချက်နှစ်ခုကိုဘယ်လိုအကောင့်အထည်ဖော်မယ်ဆိုတာကိုအသေးစိတ်ဖော်ပြထားတဲ့လုံထုံးလုံနည်းတွေကိုအမိမြေလုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီကအင်္ဂါနေ့မှာထုတ်ပြန်တာပါ။အရင်သမ္မတဘရက်ကိုဘာမလက်ထက်တုန်းကတော့ရာဇဝတ်မှုကျူးလွန်ထားတဲ့တရားမဝင်နေထိုင်နေသူတွေကိုပဲဥတီချက်ထားပြီးမူရင်းနိုင်ငံတွေစီပြန်ပို့ခဲ့တာပါ။သတင်းဌာနတို့ဟာဘက်လိုက်ပြီးမမမကန်သတင်းတွေကိုတမင်ရွယ်ချက်နဲ့ထုတ်ပြန်နေတယ်လို့ဆိုပြီးသတင်းမီဒီယာတွေဟာအမေရိကန်ပြည်သူလူထုရဲ့ရန်သူပဲလို့သမ္မတဒေါ်နယ်ထရမ့်ကတစည်းတက်ပြောဆိုထားတာနဲ့ပတ်သက်လို့အင်ဂျီတော်ပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုက်ဆာကသမ္မတဘက်ကနေကောက်ွယ်ပြောဆိုပါတယ်။အမေရိကန်အခြေခံဥပဒေပြင်ဆင်ချက်မှာဖော်ပြထားတဲ့အတိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာတွေရဲ့အခန့်ကဏ္ဍကိုသမ္မတကအထူးလေးစားပါတယ်လို့မစ္စတာစပိုက်ဆာကသတင်းတော်တွေကိုပြောပါတယ်။ဒါပေမဲ့ဒီကိစ္စဟာနှစ်ဖက်စလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်လို့လည်းသူကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ရဲ့ဗီဒီယိုမိခွဲအကိုကင်ဂျွန်နမ်တည်ဆုံသွားတဲ့ဖြစ်ရပ်အတွက်တန်တရားရှိတဲ့မြောက်ကိုရီးယားတန်တမန်တူအပါအဝင်နောက်ထပ်မြောက်ကိုရီးယားနိုင်ငံသား၃ဦးကိုစစ်ဆေးမေးမြန်းခြင်းတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကဒီကနေ့ပြောလိုက်ပါတယ်။နောက်ထပ်တန်တရားရှိထားသူတွေထဲမှာတဦးကမလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကဒုတိယအတွင်းဝန်ဟျန်ကွန်ဆွန်ဖြစ်တယ်လို့ကွာလာလမ်ပူမြို့တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မလေးရှားရဲချုပ်ကပြောသွားပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးဟောင်ဒေါ်နယ်စန်းကိုအာဏာအလွဲသုံးဆမှုနဲ့ဟောင်ကောင်တရားရုံးတစ်ခုကထောင်နှံလာ20ချမှတ်လိုက်ပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့မစ္စတာဆန်ဟာအစိုးရစီကနေရုပ်သံလုပ်ငန်းလိုင်စင်ရဖို့ကြိုးစားနေတဲ့ဆက်သွယ်ရေးကုမ္ပဏီတစ်ခုရဲ့အဓိကရင်းနှီးမြှုပ်နှံသူတူစီကနေစိန်ငံတိုက်ခန်းတစ်ခုငှားရမ်းဖို့ညှိနှိုင်းခဲ့တာကိုဖုံးကွယ်ခဲ့တယ်လို့အမိန့်ချခံရတာပါခင်ဗျာ
။တရင်ချင်းချက်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါရှင်။ဒီညနေအစည်းအဝေးထုတ်လုပ်ရမှုကမှအင်တန်စင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Rigas ဖြစ်ပါတယ်။ကျမရှားဖောင်ပါ VOA American တန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုညနေ6:00ခွဲနဲ့9:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နေ့ကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ line meter 24 25 32 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့သောတာရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.